တန်ပြည်မြောက်ပိုင်းလောက်ကိုင်းမြို့ကို MNDAA ကူးကတ်လက်နက်ကိုင်အဖွဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေတည်ယူခဲ့ခြင်းကလက်နက်ချခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့လောက်ကိုင်းမြို့မှာရှိတဲ့ဒေသကုတ်ကဲမှုစစ်ဌာနချုပ်ဒါကာဆာကတာဝန်ရှိဘုံမှုချုပ်တချို့ကိုစစ်ခုံရုံးကအရေးယူလိုက်တဲ့ဆိုတဲ့သတင်းတွေဟာမှန်ကန်မှုမရှိဘူးလို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ်။ဇန်နဝါရီလ5ရက်နေ့ကလောက်ကိုင်းမြို့ကို MNDAA နဲ့ပူးပေါင်းအဖွဲ့တွေဝင်တိုက်တဲ့အချိန်မှာမြန်မာစစ်တပ်ကစစ်သား2000လောက်ကလက်နက်ချခဲ့ပြီးတဲ့နောက်တပ်မိသားစုဝင်တွေကိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကမြို့တွေကနေထွက်ခွာခင်ပြုခဲ့ပါတယ်စစ်တပ်အတွင်းမှာစခန်းစွန့်ခွာလက်နက်ချတာမျိုးအတွက်စစ်ခုံရုံးကနေတေးတန်ပေးလိရှိပြီးတော့လက်နက်ချခဲ့တဲ့ဗိုလ်မှူးချုပ်6ဦးတွေကတချို့ကိုစစ်ခုံရုံးကပြင်းပြင်းထန်ထန်အရေးယူအပစ်ပေးလိုက်တယ်ဆိုတဲ့ခံမှန်းပြောဆိုချက်တွေထွက်နေတာပါတာဝန်ရှိအစ်စင်မြင့်အရာရှိ6ယောက်ကိုအချုပ်ချထားတယ်ဆိုတာကိုတော့စစ်တပ်သတင်းရက်ကွက်နဲ့နှိစက်သူတွေကိုကိုးကားပြီးတော့ AFP သတင်းမှရေးသားထားပါတယ်လောက်ကိုင်းမျိုးကိုလွယ်လွယ်ကူကူနဲ့လက်နက်ချခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီခေါင်းဆောင်ပိုင်းရဲ့ဥဆောင်မှုနဲ့မြန်မာစစ်သားတွေရဲ့တိုက်ခိုက်လူစိတ်နဲ့စွန့်ရီအပေါ်မှာမေးခွန်းထုတ်တာဝေဖန်တာတွေရှိလာပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့တက်မတော်မိသားစုဝင်တွေရဲ့လုံခြုံရေးမြန်မာတရုတ်နှစ်နိုင်ငံချစ်ကြည်မှုမပြတ်ပြားရေးအတွက်တက်မှုတွေအနေနဲ့အဘက်ဘက်ကအကောင်းဆုံးစဉ်းစားခဲ့တယ်ဆိုပြီးစစ်စော်ပိုင်းကပြောထားပါတယ်ရှင်။